Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ3ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ2440 51နဲ့လိုင်းလမ်မီတာ190အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထူထွေးထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုညာဝေအောင်နဲ့အတူတင်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံဘက်ကဂျက်တိုက်တိုက်လေရင်တစင်းထိုင်းနိုင်ငံ၄ပိုင်နယ်တဲကိုကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်သတိပေးလိုက်ရပါတယ်ဒေါ်လာစွာထုတ်ဖော်ခွင့်ကျဆင်းနေတဲ့အစိုးရနိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပခဲ့တဲ့နေတိုးထိပ်သီးအစည်းအဝေးပွဲမှာတမိုင်းဝင်အဆုံးဖြတ်ချက်တွေကိုချနိုင်ခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါဗျ။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။အဲ့ဒီနောက်သတင်းပေးပို့ချက်တွေဆက်သွယ်စူးစီးတင်ပြချက်တွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာပါ။အဲ့ဒီအထက်ကကြားမှာတခုကတော့
ဒီတော့ဒီပြန်လို့ပြောတော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့ဒီကကံပြောအရတော့ဒီဖြစ်ပြင်အားတော့1500လောက်ရှိတယ်နော်သူသာသိတာရှိတယ်ပေါ့
ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်ကိုစစ်ပွဲစုံအဖြစ်သတ်မှတ်ထားရတဲ့အတွက်အသွားအလာမလုပ်ကြဖို့ PDF တပ်ဖွဲ့တွေကသတိပေးတဲ့အကြောင်းသတင်းအပြည့်စုံမှကြားကြရမှာပါအဲ့ဒီနောက်လက်နက်ကိုင်တိုက်ပွဲတွေနိုင်ငံရေးပြည်ပကတွေကြောင့်နေရစွန့်ခွာထွက်ပြေးသူပေါင်းသက်တမ်းကျော်သွားပြီလို့ကုလသမဂ္ဂကထုတ်ပြန်တဲ့အကြောင်းနဲ့ချင်းပြည်နယ်မှာပြည်သူတွေတပ်ဖြတ်ခံရတာဖျားချောင်းတွေမိရှုခံရတာတွေပိုများလာတယ်လို့အစီရင်ခံစာထုတ်ပြန်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေမှာတော့မြမအရေးသုံးသပ်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါခင်ဗျာ
စပိန်နိုင်ငံမက်ဒရစ်မြို့တော်မှာ၃ရက်ကြာကျင်းပခဲ့တဲ့နေတိုးမဟာမိတ်ထိပ်သီးအစည်းအဝေးပွဲဟာကြာတာပတိနေ့မှာပြီးဆုံးသွားခဲ့ပြီးရုရှားရဲ့ရန်ကိုကာကွယ်ဖို့အတွက်ထပ်မံအင်အားဖြည့်တင်လိုက်သလိုတရုတ်ရဲ့တကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုအတွက်လည်းသတိပေးလိုက်ပါတယ်။ဒါ့အပြင်ယခင်ကဂျာမနီနိုင်ငံနှစ်နိုင်ငံဖြစ်ခဲ့တဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကိုလည်းအဖွဲ့ဝင်နိုင်ငံအသစ်ဖြစ်ဖိတ်ခေါ်လိုက်ပါတယ်။အဖွဲ့ဝင်နိုင်ငံ30ကထိပ်သီးကောင်းဆောင်တွေတက်ရောက်ခဲ့ကြတဲ့အစည်းအဝေးမှာတမိုင်းဝင်ဆုံးဖြတ်ချက်တွေချနိုင်ခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ
် The last time NATO drafted a new mission statement was 12 years ago. At that time it characterized Russia
လွန်ခဲ့တဲ့12နှစ်တုန်းက NATO အဖွဲ့ရဲ့ရည်မှန်းချက်အစ်တွေချမှတ်ရမှာရုရှားကိုမိဘအဖြစ်သဘောထားခဲ့ဘူးပြီးတရုတ်နဲ့ပတ်သက်လို့လည်းမဖော်ပြခဲ့ဘူးပါဘူးဒါပေမဲ့ကမ္ဘာကြီးဟာပြောင်းလဲသွားတယ်လို့နေတိုးလည်းလိုက်ပါပြောင်းလဲသွားတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားခဲ့တာပါဒီထိပ်သီးအစည်းအဝေးပွဲမှာရုရှားရဲ့ဥရောပတိုက်အပေါ်တိုက်ရိုက်ချင်းချောက်မှုတွေကိုမဟာမိတ်တွေအနေနဲ့ကာကွယ်ဖို့ဆွေးနွေးခဲ့တယ်လို့တရုတ်ရဲ့ကမ္ဘာအခင်းအချင်းအပေါ်စိန်ခေါ်နေမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ရုရှားသမ္မတပူတင်ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့မှုဟာနေတိုးကိုပုံမိုအင်အားတောင့်သွားစေတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်ရုရှားသမ္မတပူတင်ကတော့နေတိုးတိုးချက်ဖွဲ့စည်းတဲ့ဟာကိုအလေးမထားကြောင်းပြောဆိုထားပြီးဆွီဒင်ဖင်လန်နိုင်ငံတွေအနေနဲ့ရုရှားနဲ့အကြာယူကရိန်းလိုပြဿနာမျိုးမရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းအရင်တုန်းကချင်းချောက်မှုမရှိပေမဲ့အခုအခါစီရေးပြင်ဆင်မှုတွေစစ်ပတ်ဆိုင်ရာအခြေခံအဆောက်အအုံတွေထားရှိမဲ့ဆိုရင်တော့တုံ့ပြန်သွားမယ်လို့သမ္မတပူတင်ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
။လေးလကြာရုရှားကျူးကျော်မှုကိုခုခံရမှာယူကရိန်းအတွက်တင်ကြေးတာတစ်ခုဖြစ်တဲ့မွေကျွန်းကနေရုရှားတပ်တွေပြန်လည်ဆုတ်ခွာပေးလိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြာသပတေးနေ့မှာပြောပါတယ်ယူကရိန်းစိတ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာအနီးပင်လယ်နယ်ထဲကမွေကျွန်းကိုတော့ကျူးကျော်စစ်အစာပိုင်းမှာပဲရုရှားတပ်တွေသိမ်းယူခဲ့ပြီးယူကရိန်းကိုတိုက်ခိုက်တာတွေယူကရိန်းစိတ်ကမ်းတွေကနေသွာလာလှုပ်ရှားမှုကိုစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်ရုရှားတပ်တွေဆုတ်ခွာသွားကြောင်းယူကရိန်းဘက်ကလည်းအတည်ပြုပေမဲ့ညဘက်မှာယူကရိန်းတပ်တွေကမစ်ဆိုင်းတုံးတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရုရှားတပ်ဖွဲ့တွေဟာအ мян ဆက်လေ20နဲ့ထွက်ပြေးခဲ့ရတယ်လို့ပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့စစ်စင်ရေးတာဝန်ပြီးဆုံးသွားတဲ့အတွက်စိတ်စည်စနာကောင်းတဲ့ကျွန်းပေါ်ကနေဆုတ်ခွာပေးတာလို့သတင်းထုတ်ပြန်ပါတယ်။ယူကရိန်းကကောက်ပဲပြည်နယ်နေပြည်ပတင်ပို့မှုကိုရုရှားကနှောက်ယှက်တာမရှိကြောင်းပြသတဲ့လက္ခဏာတစ်ခုအဖြစ်နဲ့လဲကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ နိုင်ငံတကာအကဲခတ်တွေကတော့ယူကရိန်းရဲ့တီးနှံတင်ပို့မှုတွေကိုရုရှားကပိတ်ပင်တားမြစ်မှုတွေရှိနေကြောင်းပြောဆိုထားပါတယ်ခင်ဗျာ
။လုံးဝအထီးကျန်အောင်လှုပ်ထားခြင်းအပြင်အမေရိကန်အစိုးရအနေနဲ့အာဖဂန်မှာအကောင့်ထည့်ဖော်ဖို့ရည်ရွယ်ထားတာတွေကိုအထောက်အကူမဖြစ်နိုင်ဘူးဆိုပြီးအာဖဂန်တာလီဘန်တွေနဲ့တန်တမာရေးအရာပြန်လည်ဆက်ဆံမဲ့အပေါ်အမေရိကန်ကကာဝယ်ပြောဆိုလိုက်ပါတယ်။သုံးလကျော်အကြာမှာပထမဆုံးအကြိမ်ဖြစ်အမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ဦးဆောင်တဲ့အဖွဲ့ဟာတာလီဘန်ကိုယ်စားလှယ်တွေနဲ့ကာတာနိုင်ငံဒူဟာမြို့မှာတွေ့ဆုံမှာဖြစ်ပါတယ်။အာဖဂန်မိန်းကလေးတွေကိုအထက်တန်းကျောင်းတက်ခွင့်ပိတ်ပစ်ဖို့တာလီဘန်နဲ့ညင်ညာခဲ့တဲ့မလာတဲမှာပဲအမေရိကန်ကဆွေးနွေးမှုတွေကိုရပ်ခဲ့တာပါ။အမေရိကန်ကိုယ်စားလှယ်အဖွဲ့အနေနဲ့အချမ်းဖက်ဝါဒတိုက်ဖျက်ရေးစီးပွားရေးတည်ငြိမ်ရေးလူ့ခွင့်ရေးကျောင်းအားလုံးပြန်ဖွင့်ရေးအတာလီဘန်တွေမသိမ့်ပိုက်မီကအမေရိကန်တွေဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေနဲ့အလုပ်လုပ်ခဲ့တဲ့အာဖဂန်နိုင်ငံသားတွေရဲ့လုံခြုံရေးစတာတွေအပါအဝင်အမေရိကန်အချိုးစည်းဝါးတွေကိုတွန်းမြင့်သွားနိုင်ဖို့အဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ဒိုဟာဆွေးနွေးပွဲမတိုင်မီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။ဣသရေလလွှတ်တော်ကိုဖျက်သိမ်းမှုလွှတ်တော်အမတ်တွေဂျာတာဘရီနီကမဲခွဲဆုံးဖြတ်လိုက်ပါတယ်။တို့တော့ဖြတ်သိမ်းလိုက်တာကြောင့်တစ်နှစ်သက်တမ်းရှိတဲ့ညွန်မောင်းအစိုးရအဆုံးသက်သွားပြီးဣသရေလနိုင်ငံမှာ၄နှစ်အတွင်း၅ကြိမ်မြောက်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဣသရေလလွှတ်တော်အမတ်တွေကပါလီမန်ကိုဖြတ်သိမ်းဖို့ဂျာတာဘရီနီကမဲပေးခဲ့ပြီးတဲ့နောက်တစ်နှစ်သက်တမ်းရှိတဲ့ညွန်မောင်းအစိုးရကိုအဆုံးသက်လိုက်ကြပါပါ။ဒီလိုအခြေအနေတွေကြောင့်ဣသရေလနိုင်ငံမှာ၄နှစ်တာအတွင်း၅ကြိမ်မြောက်ရွေးကောက်ပွဲလုပ်ရမှာဖြစ်ပါတယ်။ဝန်ကြီးချုပ်နက်ဖတာလီဘန်နက်ယာဒူးကနေဆင်းပေးမှာဖြစ်ပြီးသူ့တာဝန်ကိုတော့အယူဆကွဲပြားတဲ့ပါတီတွေနဲ့ညွန်မောင်းအစိုးရဖွဲ့စည်းရေးလက်တွဲပေါ်ဖြစ်တဲ့နိုင်ငံသားဥဝင်ကြီးရာလာသိက်ကိုလွှဲပြောင်းပေးမှာဖြစ်ပါတယ်။ယူကဝဲသိက်ကိုတော့နိုဝင်ဘာ၁ရက်နေ့မှာကျင်းပဖို့စီစဉ်ထားပါတယ်။ယူကဝဲမှာရှင်ပြန်ရမယ့်ထိပ်တန်းကိုယ်စားလှယ်တွေမှာဝန်ကြီးချုပ်ဟောင်းနယ်တန်ညာဟုနဲ့နိုင်ငံသားဥဝင်ကြီးလာပစ်တို့ပါဝင်လိမ့်မယ်လို့ခန့်မှန်းကြပါတယ်။ဝန်ကြီးချုပ်ယာဒူးကနေဆင်းပေးတော့မဲ့ဘန်နက်ကတော့ယူကဝဲဝင်ပြိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်ခင်ဗျာ။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5.24kHz 1273 kHz 4.73 kHz 5.59 kHz 5.95 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 kHz 5.
ဖီယိုရဲ့တောက်ကြနေမနေ့ပတ်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ခင်ဗျာ။ကင်းအတီနဲ့အတွင်းတိုက်ပွဲတွေမှာပါဝင်တိုက်ခိုက်နေတဲ့မြန်မာနိုင်ငံဘက်ကဂျက်တိုက်လေယာဉ်တစ်စင်းဟာစာတာပတိနေမနေ့ပိုင်းကထိုင်းနိုင်ငံလေပိုင်နဲ့အတွင်းကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်ထိုင်းလေတပ်ရေထိုင်းလေတပ်ရဲ့ရေဒါမှာမြန်မာဘက်ကန ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကိုယ်တိုင်ရင်ပြန်သွန်းသွားသလိုမြန်မာနိုင်ငံဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မိဘတွေအနေနဲ့ကလေးတွေကိုလာခေါ်ပြီးဘေးလွတ်ရာကိုသွားကြဖို့တောင်းဆရာတို့ကသတိပေးပြောကြားသွားတာပါနောက်မှာအခုလိုလေးပိုင်နဲ့ကျူးကျော်မှုမျိုးမဖြစ်အောင်ကာကွယ်တားဆီးဖို့တက်ဆိုင်ရာမြန်မာအာဏာပိုင်နေနဲ့ဆက်သပြီးဆွေးနွေးလှုပ်ဆောင်ဖို့ရန်ကုန်မှာရှိတဲ့ထိုင်းလီဒါစစ်တမ်းမှုကို
ထိုင်းအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာကမ္ဘာလူလာလူလာစွာထုတ်ဖော်ပြောဆိုခွင့်အစဉ်အတန်းတည်တည်သာသာဆင်းသွားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ကြောင်းဗီတင်အခြေစိုက်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ အစဉ်တရား၄၀မှာရှိနေကြောင်းဖော်ပြပါတယ်ပြီးခဲ့တဲ့နှစ်တည်းဆရာနာသိမ်းမှုနဲ့ကြုံရရတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာဆွေးနွေးပြောဆိုခွင့်ဖိနှိပ်ခံရမှုအစိုးရရဲ့စင်စါဖြတ်တောက်မှုနိုင်ငံရေးတိုက်ခိုက်နေကိုဖိနှိပ်မှုတွေအပြင်နိုင်ငံရေးရတပ်ဖြတ်မှုသတင်းသမားတွေချင်းချောက်ခံရမှုလွတ်လပ်စွာဆွေးနွေးခွင့်နဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်ဖိနှိပ်မှုတွေရှိ မြန်မာတရုတ်ရုရှားတို့လိုအာဏာရှင်နိုင်ငံတွေတာမကအိန္ဒိယဘရာဇီးတို့လိုကမ္ဘာဒီမိုကရေစီနိုင်ငံတွေကပြည်သူတွေအပါအဝင်ကမ္ဘာလူကြီးရဲ့ရှစ်ဆယ်ရာခိုင်နှုန်းဟာလွန်ခဲ့တဲ့ဆယ်နှစ်ကျော်ကလေးကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိတဲ့အခြေအနေအောက်မှာနေထိုင်လာရတယ်လို့ဆိုပါတယ်။ကမ္ဘာတော်နိုင်ငံပေါင်း
166 ကိုတုံညာကနေတရားအထိအမှတ်ပေးထားပါပါ။ဒီနှစ်မှာဒေမတ်ဆွစ်ဇာလန်တို့က96မှတ်နဲ့ထိပ်ဆုံးမှရှိပြီးနော်ဝေဆွီဒင်က96မှတ်အက်စတိုးနီးယားနဲ့ဖင်လန်တို့က96မှတ်ရရှိကြပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာဂျာတာပရင်းတွေကထောင်နဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေဆေးဟုတ်ချုပ်ရေးကိုစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပြီးရဲနဲ့စစ်တပ်တွေရဲ့ပြစ်ခ chire sana pya du ri ha myo lo khat daw ma shi de tamara nan daw go u ti chi de ja ba de sana pya du ri ha anadain sit kaung saw bu chou chi up l el bahan sit dan lya go pyan bo taung so de sign bo de go kain saung gae de lo sana pya bwe atwin sit dan ne ye ga pik khat de atwet te song ya du de atwet ye yu saung ywe pe bo go le taung so gae ja ba de Pigare Autobala Twin Twin Kubia Kala Jumong Suyago Peshabi Sedaga Anatemina Sudama Sanapya Wedi Sedai Piponi Raba Sidane Yeri Pika Mujang Te Sondu Sudu Baha Teyako Ushidabi Pipare.
Megane Iran Rujan Tongsang nuclear the Bonu Jinjago Pianle at that twin eight singan Sunuwe Aumien Mu Mashibe Pisong Gabi Nodiamawe Iran Begani Tong Suja Didi Chamalajo Tandamaniga Pyware. Iran in a Sunniway Makanaja Digo, Lemakan Yunamaga, Nuclear Yi Nangaraga, the Bondu Niyo, Mapare, let we majare, Tong Suja, Tidigo, Talo, PC Tare, Lukulamaga Sanya, Pintita, Majiga, Piovare, Tavimele, Iran, Tong Suja, Tidiga, Barile, Suraguro, Tune, Chat, and Tamandiga, Piosu, Tajem Shibau, Kulamaga, Lunyuiko, Sima, Iran Nuclear, the Bondu Niyago, Accounte, Pomune, Patabi,
ပြန်လေသုံးသပ်ဖို့အတွက်နှစ်စဉ်နှစ်ကြိမ်တွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်ခင်ဗျာ။ဒီမှာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြတာပါ။အခုဆက်လက်ပြီးတော့သတင်းပေးဖို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမအဆုံးအနေနဲ့က ဒီကရေလာကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်တောင်ပိုင်းမိုးပြင်းမြို့နယ်ဝါရီစုပိုင်းကျေးရွာကိုစစ်ပွဲဆုံးဖြစ်သတ်မှတ်လိုက်တာအတွက်ကြောင့်အသွာလာတွေမလုပ်ဖို့မိုးပြပြည်ပြည်အကတိပေးလိုက်ပါတယ်။အဂျီအဲ့ဒီကျေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်ကြောင့်ဒေသခံတွေလေယာဉ်စိုက်ပျိုးရေးလည်းမလုပ်နိုင်ကြပဲဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ရန်ကုန်ကပြေးပို့တ
Midi Pidu, Midi Apuazimaso, Adwa Alam Malopo, Mobia PDFka, Nasa Konyani Donga, Tadi Betogambare, Lina Mumishibe, Sella Twala Nimesoyen, Mobia PDF and Nene, Donga Tawin Yumam Hopulo Piosubare, Didagani Lea Saibu, Longani Maloka and I are Lea Egat Tango Shire, Wari Superline Chiu Abema, Sikansi Taga, Ue Shishi Taswe Chi Chata Jaune, Eri Sikansi Tako, Jika Chata Pule, Tobian Chama, Pobia Tabare, Sikansi Tadiha, Wari Superline Chiuama, Lane Chi Jata Swe Tain Chata Zepibi, Chiuarima Maintown Tadalu, Yada Pidu de Twalara Dreyen, Pikani Delu, Mobia Sipi Dokade, Kunine du Duga Piobare.
ဒါဆိုရင်ထားတာတော့ကြာပါပြီအဲ့ဒီတောင်းလာလေးလာနေပါရှိပါပြီတို့မုတ်လုံခဲ့တဲ့မုတ်ရဲ့ပိုက်ပွဲတော့ဘုနောဝိစုပလိုင်မနောက်ပိုင်းတည်းကနေပေါ့အခုတိစီကောင်စီအမှာတက်ဆွဲတော့ပါပဲအဲ့ဒါနောက်ပြီးသူများပြည်တွေသွားလာမလို့ဖို့တဲ့အဲ့လိုမျိုးပေါ့နော်သူတို့ထောက်ပြန်ထားတာတွေပေါ့သွားလာတာလောက်ခဲ့တဲ့တောင်းယူမဟုတ်ကြောင်းပေါ့နော်ဘာလို့သူစီစုံလက်ရှိနေအားစီကောင်စီလက်မှာသူတို့မိုင
ลาเมนิดิอัตวะสันซบาอัตวะนงจาเซมาปิปิซานะยิกาอัตวะแลอะแคอะแคโปผิดลาเมลุเปียวบาระ
มูเดียอัตวะเดทันซบาริกาจารออดิกะอะเมียคิดถั่วราดีฟอร์ดิซูปไลน์ถั่วอันนี้ถั่วราเมียเนี่ยอะคือว่าดีซูปไลน์อ่ะอยู่อ่ะเปลี่ยนไม่ยะชินอาชีพว่ามูเดียสันซบาถั่วดิแลตลอดเลยจะละบ่เนาะเลุไม่ยะรอบ่ตะชู่อ่ะเลุรู้ยะเลยแต่เนวอร์ดิซูปไลน์แพ้เลาะว่าเลุรู้ไม่ยะอะถ้าจังดีเนี่ยเลยจารอต้องชูตะชูเลาะบ่เนาะยังเปียวซาได้ตันเอาไปเลุหน่อยมั้ยเล็กๆ
ကောင်လုံးအခက်အခဲရှိတယ်ဗောဒီငွေကြေးမပြောနဲ့အခုအစားကနေစပေါ့ဗျာသမီးချင်းချက်ဖို့ဦးတွေပေါ့တဲသူဖို့မူကာတွေကစရဲ့တိတိတို့ရှားနာမယ်ဆိုလဲစီဝါကုတမှုတရိပ်တွေပေါ့နော်အဲ့ဒါတွေသူတို့မှာလောကအခက်အခဲရှိနေတာပေါ့နော်စစ်ပြေးဒုက္ခတဲ့အများစုဟာအလုတ်အကင်မရှိဝင်ငွေပြက်လက်ပြီးကျမ်းမာရေးအခြေအနေနဲ့စားဝတ်နေရေးအတွက်အတော်ကလေးအခက်အခဲဖြစ်နေကြပါတယ်ပြီးခဲ့တဲ့မေလလောက်ကတို အခုချိန်အထိတဆွဲနေရယူထားဆဲဖြစ်တယ်လို့စီမီလော့ရွာကန်စစ်ပင်းဒုက္ခတဲ့တူကပြောပါတယ်ဒါကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်တယ်လို့လည်းပြောဆိုပါတယ်
ဒီတော့ဒီလည်းပြည်အနေဦးပဲလို့ပို့တာဖွဲ့ပေါ့ပေါ့တာဖွဲ့ရတယ်မှာစဆဲထားတာငယ်လေးရမြင်းတော့ဒီကခံကြောအရတော့ဒီထုတ်ရင်အားတော့၄၅၀၀လောက်ရှိတယ်နော်ဒီဖတ်ဒီအဖတ်ရှိတယ်ပေါ့လေပေါ်ရဲ့နံပေါ်လုံးရဲ့လက်ရဲ့ရဲ့တောင်ပူကြီးရဲ့အဲ့အဲ့တကြောကြတော့ဒီဆောင်းမခဲတိပေါ့အဲ့ဒါရောကမှစက်ပြူရေးမပြောင်းလို့နိုင်ဘူးနော်ဒီဆက်တဲ့ပြေးချောင်းလိုက်တံပေါ်မှာတောင်ပူတောင်ချားမှာသူ့နေလိုက်တဲ့ဆက်ချောင်းလည်းကခက်ခဲပြီးတော့နောက်ပတိကပူတော့ဓာရီတောင်ရေးချမ်းမရေးကစားပေါ့အစစရရပူပြီးတော့အခက်ခဲဖြစ်ပါလိမ့်မယ်ဘာလို့လဲဆိုဆက်ပြေးရေးဒီကဒီခူရတဲ့တိတ်ပေါ့နော်
စစ်ပြေဒုက္ခတွေဟာလက်ရှိအချိန်မှာအလူရှင်တွေကသာအားကိုးစားတောက်နေရပြီးဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့စစ်ပြေဒုက္ခတွေနဲ့ကူညီလုပ်ကင်ပေးနေသူတွေကပြောဆိုကြပါတယ်
။မိုးပြဲမျိုးနယ်ကိုစစ်ပွဲစုံဖြစ်သတိပေးထားတဲ့အကြောင်းကိုစော်မိုးကျော်ပြောပြတာပါ။ဆက်လက်ပြောပြမှာကတော့မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဟာတပန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရေးယုံကထုတ်ပြန်ထားပါတယ်မြန်မာပြည်တွင်းအကြောင်းမျိုးမျိုးကြောင့်အိုးအိမ်ဆုံးကွာထွက်ပြေးနေရသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုရဲမွန်ပြောပြပေးပါခင်ဗျာ
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဥယျာဉ်တသန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးအဲ့ဒီအထက်မှာစစ်တပ်အာဏာသိမ်းပြီးနောက်ပဋိပက္ခနဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ 9,600 နီးပါးလဲပါဝင်တယ်လို့ဇွန်လ28ရက်နေ့မှာထုတ်ပြန်ထားပါတယ်။ဇွန်လထဲမှာမိုးကြီးရေရှမ်းတာနဲ့နောက်ဆက်တွဲကချင်ပြည်နယ်အတွင်းကလူပေါင်း600ကျော်ကိုကုန်းမြင့်ရရွှေ့ပြောင်းပေးခဲ့ရတယ်လို့လည်းဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်မှုအခက်အခဲနဲ့ကန့်သတ်မှုတွေရှိရကြားကဆက်ပြီးပံ့ပိုးနေတယ်လို့လည်းပြောပါတယ်။ဒါပေမဲ့ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းစီကိုတော့အကူအညီပေးရေးလမ်းလမ်းမိနိုင်မှုလိုအပ်နေသေးတယ်လို့ UNOCHA ကပြောထားပါတယ်။စကိုင်းတိုင်းဝက်လက်မြို့မှာတော့အခုရက်ပိုင်းနဲ့တိုက်ပွဲမရှိပေမဲ့ဒေသခံတွေဟာသူတို့ရဲ့နေအိမ်တွေစီကိုပြန်မလာရဲသေးဘူးလို့ရွာမှာကြံခဲ့တဲ့သူကပြောပါတယ်
။တချို့မပြေမပန်းကြီးတဲ့ဟာတွေကတော့ရွာထဲမှာရှိတယ်ဘာလို့ချက်စားခံလိုက်ချက်ကြီးခံလိုက်ဟောကြားလုပ်နေကြတယ်။ထွက်ပြေးလို့ရတော့ပြန်မဝင်ရကြ။ဒီထွက်မမွေးတော့ဘေးရွာတွေပြေးကြတော့ဘေးရွာတွေကပဲသူတို့ဒီကနေကဆွေမျိုးတွေပြေးကြသူတို့ကပဲအဲ့မှာချက်ပြုတ်စားတော့ကူညီထားကြတာရှိတယ်။တချို့ရွာတွေဟောပြီးတော့မထင်မထင်လို့မီးရှို့တယ်ကြည့်ရတဲ့ကြောင်မကျဲခဲ့တဲ့ပိတ်ခဲ့တဲ့မြို့သမီးတွေအရမကျင့်ခံရတယ်နောက်ပိုင်းကြားလာပြီကျက်စလုံးအားကြီးတယ်နော်ကိုယ်နိုင်ငံသားချင်းချင်းတိုင်းတစ်ပါးနဲ့အခုကဖြစ်ပြနေတာလည်းမဟုတ်ဘူးတော်ကြီးကျက်စလုံးရုံးမှာတော့အားကြီးတယ်ဒီကြိုင်းနဲ့လုံနေကြတော့ကျတော့ပြည်သူတွေလည်းနာလိုက်နိုင်ငံကြီးလည်းဆုတ်ပြတ်တဲ့နေဆိုတော့အဲ့လိုပဲဟောပြောရတာ
ချင်းပြည်နယ်ကနေမကွေးတိုင်းစီဆစ်ဆောင်လာသူတူကတော့ဒုက္ခတဲ့စခန်းမှာတနစ်ကြော်ကြနေထိုင်ရတဲ့ကာလတည်းအခက်အခဲပေါင်းစုံရင်ဆိုင်ရပေမဲ့လည်းနေအိမ်ပြန်နိုင်မှုကအခုချိန်ထိတိုက်ပွဲတွေရှိနေလို့ပြန်မရသေးဘူးလို့လည်းပြောပါရယ်အခြေခံစားတောက်ရေးကျန်းမာရေးအခက်အခဲတွေကြမှာကလေးငယ်တွေရဲ့ပညာရေးအတွက်လည်းရှင်းမဆက်နိုင်မှာကိုစိုးရင်ပူပင်နေပါရယ
်ကြီးလာချင်းပြည်ကမ္ပလက်ကနေအခုမကွေးတိုင်းဆောမျိုးနဲ့ဒီကုန်းမုတ်ကုတ်ရိတ်တာစစ်ဆောင်စကန်းကိုကြီးလာတာတော့သထောင်းတစ်ဆက်တိမေလာကလေးအနေကြီးလာတာအခုဆိုလို့ရှိရင်တော့တနစ်နဲ့တလအကျော်သွားပြီပေါ့နော်အခက်ခဲပုံစုံနဲ့တော့ရင်ဆိုင်နေရတာပေါ့တစ်ခါတလေတစ်ဖက်အဖက်နေပြီးခါမှစစ်တောင်းထိုးလာလို့ရှိရင်တော့ကိုကလည်းအတွေ့မခံရတဲ့ခါကျတော့တကြီးရဟိုကလေးတူငယ်တွေကအစပြေးရလွှားရတဲ့အချိန်တွေလည်းရှိရပေါ့ဘလို့စားနဲ့ရခါကျပတ်တဲ့လို့အခက်ခဲလည်းတွေ့ရများပြီးပဲ
ဟိုတလောအစလို့စေကျွန်တော်ထဲရနေပြီးခါမှာစိုက်ကအရှိတင်ဖြစ်လာတဲ့ခါကျတော့အပြည့်အထန်ဖြစ်သွားတယ်တရားတော့တွေးရအနေအိမ်မကအနီးနာမရှိဘူးစိတ်ခံမရှိများကြီးစိုက်ရတယ်တွေးကြုံရတယ်ခက်ခဲရရတော့မြန်မာနိုင်ငံကကြောင်းနေအွယ်ကလေးငယ်၄သန်းကျော်ဟာအခုအချိန်မှာပညာမသင်ကြားနိုင်သေးပါဘူးတနိုင်ငံလုံးလူဦးရေနဲ့တရားခိုင်နှုန်းမရှိတဲ့ချင်းမိနယ်မှာဆိုရင်လေ
စစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်လူဦးရေအများအပြားကစစ်ဘေးရှောင်နေရတယ်လို့ချင်းလူ့အခွင့်အရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းစာအုပ်ကဗီအိုအေကိုပြောပါတယ်။တက်တာအနာတင်းကြီးကနောက်ပိုင်းမှာပြည်နယ်အတွင်းမှာချင်းပြည်နယ်ရဲ့ဟိုကိုဆုံးခေါ်ပြီးတော့ဖြစ်ပြီးသွားတဲ့လူမျိုးလူတွေလက်ရှိတလို့ချင်းပြည်နယ်အတွင်းမှာဒုက္ခရောက်နေတဲ့ဒီ
IGP တွေနဲ့ပုံလာတဲ့အဲဒီပါတင်ဒေးရှင်းနဲ့ကအဟိုကြီးမဆလူရှင်လဲသိရခိုင်လို့လောကချင်းပြည်နယ်အတွက်ဒီကျွန်တော်ဒီစစ်ဘေးရှောင်အချင်းကျွန်တော်ရောက်နေတယ်ဒီလိုမျိုးကျွန်တော်ရှင်းလူမျိုးတွေကိုရှင်းပြတာကိုဟိုကိမထပြီးတော့စစ်ကအဲဒီလူမျိုးလို့ရတာဒီလိုလေးကျွန်တော်တို့ပြည်သူတွေကခံစားတာပေါ့နော်မဟုတ်တုံရသည်မှာကုဆရရောကပြန်ပွားမှုတိုးလာမယ်အပေါ်အခြေခံကျန်းမာရေးဆောင်ရှားမှုနဲ့ လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုကအကန့်အသတ်တွေရှိနေလို့အခုချိန်ထိစစ်ဘေးဒုက္ခတွေတွေမှာအခြေခံလိုအပ်ချက်တွေကိုတော့မဖြည့်သင်းနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။နေရက်စွန့်ခွာထွက်ပြေးနေကြရတဲ့အကြောင်းကိုရဲမုံပြောသွားတာပါ။ဆက်လက်ပြီးချင်းပြည်နယ်ကသတင်းကိုလည်းပြောပြချင်ပါသေးတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့တနှစ်နီးပါးအတွင်းချင်းပြည်နယ်နဲ့စကိုင်းတိုင်းမှာဘာသာရေးဖျားเจ้าတွေမိရှုခံရတာအပြစ်မဲ့ပြည်သူတွေတပ်ပြတ်ခံရတာပိုတိုးပွားလာတယ်လို့အမေရိကန်ပြည်ထောင်စုမေလန်းပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့ကဂျွန်လ29ရက်နေ့ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အဲ့ဒီချင်းတိုင်းရင်းသားအဖွဲ့ဒါရိုက်တာပူးစိုးသမုံကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ပူးစိုးသမုံမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါ
။ပထမအဆုံးသိချင်တာကဒီပူးစိုးသမုံတို့ရဲ့မေလန်းချင်းဖွဲ့စည်းကနေပြီးတော့ဟိုဒီရပိုင်းနဲ့မှာထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာအဓိကကဘာရည်ရွယ်ချက်ကြောင့်ဒီအစည်းအဝေးခန်းစာထုတ်ရလဲဘယ်လိုအကြောင်းအရာတွေကိုမိမောင်းထုတ်ပြီးတော့ပြောထားပါလဲခင်ဗျာ
ဒီချင်းပြည်မှာချင်းဖျားเจ้าတွေရှိရှုပဲဘာသာရေးကောင်းဆောင်ပါစတာတွေတတ်ခံတယ်အကြည့်မဲ့တဲ့ဒီသူတွေဖိတ်ဆက်ပြီးတော့အခုထွက်ပြေးတယ်ဒီအကြောင်းကိုအခုကျွန်တော်တို့လုပ်နေတဲ့ International Religious Freedom Summit လို့ခေါ်တဲ့ဒီနိုင်ငံတကာဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးတော့အခု summit လုပ်နေတဲ့အဲ့ဒါမှကျွန်တော်တို့တင်ပြတယ
်။ဟုတ်အသေးစိတ်ဖော်ပြတဲ့အခါမှာပေါ့အထောက်အထားတွေနဲ့ဘယ်လိုအကြောင်းအရာတွေထည့်သွင်းတာလဲ
။ကျွန်တော်တို့အဓိကထည့်သွင်းထားတာဟာကတော့ဥပမာအနေနဲ့ထန်တလာမြို့မှာဖျားเจ้าမြို့ဆိုတဲ့ထန်တလာမြစ်ချင်းအတင်းတော်မိရှုပြလိုက်တယ်ပါစတာတတ်တယ်ဒီဟာတွေကိုကျွန်တော်တို့ဖော်ပြတယ်ပြီးတော့ထန်တလာကနေထွက်ပြီးတဲ့ဒုက္ခတွေတွေအကြောင်းလဲကျွန်တော်တို့ဖော်ပြတယ်တခြားနေရာမှာလည်းရှိတယ်ဥပမာဆိုရင်နောက်ဖျားเจ้าတစ်ခုချင်းဖျားเจ้าတစ်ခုကလေးမျိုးမှာဘုတနည်းကတနတ်နဲ့ဘယ်လိုဖြစ်စီတာပဲနောက်တခြားနေရာဖလာမြင့်နေမှာလည်းရှိတယ်တတိယမှာလည်းရှိတယ်တောင်ပိုင်းမင်းသက်မှာမင်းသက်ဖျားเจ้าမှာဆိုရင်တော့တို့လေးငါးလောက်တော့မှဒီဖျားเจ้าထဲမှာတွားနေပြီးတော့စခန်းချတယ်ဒါကျွန်တော်တို့ဖျားเจ้าကိုတို့မလေးစားလို့တက်တမဲ့လောက်တာပဲ
ဟုတ်ကဲ့ဆိုတော့ဒီစိတ်ကောင်းစီဘက်ကဟိုဂျိုเจ้าကြီးကပြောလေးရှိတာကတော့အဲ့ချင်းပြည်နယ်မှာဟလာမီးရှို့ခံရတဲ့ကိစ္စတွေကဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသူတို့ကိုယ်တိုင်မီးရှို့ပြီးတော့ဒါရှောင်သိမ်းသွားပြီးတော့ဟလာတစ်ဖက်ကိုအပြစ်ပုံချတယ်ဆိုတာမျိုးပြောလို့ရှိပါတယ်ဆိုတော့ဘူးဆိုသုံးမုံတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းထားတဲ့ဒီအချက်လက်တွေကခိုင်မာတယ်လို့ဘယ်လိုမျိုးပြောနိုင်မှာပါလဲခင်ဗျာ
ကျွန်တော်တို့ပြောနိုင်တယ်ကျွန်တော်တို့အချက်လက်ကဒီဘသူဘယ်ဘယ်သူလဲလို့ကျွန်တော်တို့မဖော်ပြဘူးဒါပေမဲ့ကျွန်တော်တို့ရထားတဲ့အချက်လက်ကအဲ့ဒီမိရှုတဲ့နေရာအဲ့ဒီနေရာမှာကျွန်တော်တို့ကောက်ပြီးတော့ယူတာဖြစ်ပါတယ်ပြီးတော့ဒီစစ်ကောင်စီကပြောနေတာကတော့ တော်အချင်းပါပဲဒီဟာကတော်တော်လုံနေရတာပဲမလုံဘူးလို့ဒီပြောနေရတာကတော့ဘာမှမထူးဆန်းဘူးကျွန်တော်ပြောပြမယ်ခန်းလန်းနေချင်းအတင်းတော်အကြီးဆုံးခုကျွန်တော် CBF လို့ပြောနေတာကဒီဖျားချောင်းမှာတို့ရဲ့ဖျားရှိခိုးတဲ့လူတွေ Johnson Memorial Baptist Church လေဖျားရှိခိုးတဲ့လူငယ်တွေပဲဒီကျွန်တော် CBF တွေကတို့ကဖျားချောင်းကိုမရှိပါမလားတို့ရဲ့ပါစတာကိုတင်းအောင်ဆရာတွေကိုတတ်လားမဖြစ်နိုင်ဘူးတို့ဒီလိုပဲလေညာပြတော့ပြောနေတာ
ဟုတ်ကဲ့ဆိုတော့ဦးစိုးသုံးမွန်တို့အခုထုတ်ပြန်တဲ့အစီရင်ခံစာအထဲမှာပေါ့နော်ဟာဘယ်လိုအဖွဲ့အစည်းမျိုးကိုဘယ်လိုအချက်တွေတိုက်တွန်းထားတာရှိပါ့မလဲ
ကျွန်တော်တို့တိုက်တွန်းထားတာကအဓိက US ပဲ US မှာသမတဘိုင်ဒန်ရဲ့အစိုးရတိုက်တွန်းထားတာရှိတယ်။တခုကတော့အဲ့ဒီလူသားချင်းစာနာထောက်ပံ့မှုအဲ့ဒါဟာကပြည်တွင်းထဲကမတွားဘဲနဲ့ဟို cross border humanitarian assistance လို့ခေါ်တဲ့နေဆက်ကိုဖြတ်ပြီးတော့ကျွန်တော်တို့အိန္ဒိယနဲ့ဆက်တခုထဲမဟုတ်ဘဲနဲ့ထိုင်းနဲ့ဆက်တခုကိုဖြတ်ပြီးတော့ပေးဖို့ကိုကျွန်တော်သမတဘိုင်ဒန်အစိုးရကိုတိုက်တွန်းတယ်။အခု Obama Act လို့ကျွန်တော်ခေါ်နေရတဲ့ဟာကအောက်ဆုတော်ကနေအတည်ပြုလိုက်ပြီအခုအထက်ဆုတော်မှာကျန်နေဒါကြောင့်မို့အထက်လွတ်တော်ကနေအတည်ပြုလိုက်နေဆိုရင်ဒီဟာကို US အစိုးရကနေဒီဟာကိုတုံးလို့ရပြီဒါကြောင့်အထက်လွတ်တော်ကနေအများဆုံးအတည်ပြုဖို့ကြံတိုက်တွန်းတယ်နောက်တစ်ခုကျွန်တော်တို့ဒီ report မှာတော်တော်လေးထူးခြားတာဟာရှိတယ်အဲ့ဒါဘာလဲဆိုတော့ US ရဲ့ Congress ကနေဒီကိုယ်စားလှယ်တွေကျွန်တော်တို့ထိုင်းဘာမဘောဒါ area ကိုတွားပြီးတော့ဒီအင်ဒိုဘာမဘောဒါ area မှာရှိတဲ့ကျွန်တော်ချင်းတွေသူတို့ကိုဒီက Congress ကနေဒီ fact finding mission ပေါ့နော်သူတို့ကိုအတိုင်းတွားပြီးတော့တွားမြင်စေချင်တယ်အဲ့ဒါကိုခုကျွန်တော် Congress ကိုတောင်းဆိုတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဟလာဒီရပိုင်းတည်းမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးသူကိုယ်စားလှယ်ဖြစ်တဲ့ Tom Andrews ကဘာပြောလဲဆိုတော့ဒီနိုင်ငံတကာကမြမအရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေကလက်တွေ့မှာပေါ့နော်ဟိုပြဿနာဖြေရှင်းဖို့အတွက်ဖြည်းဖြည်းရောင်မရှိလောက်ဘူးဆိုပြီးတော့သူကပြောပါတယ်ခင်ဗျာဆိုတော့ဦးစိုးသုံးမုံတို့ကဒီအမေရိကန်လွှတ်တော်အစိုးရဘက်ကိုတိုက်တွန်းတာတွေကရောလက်တွေ့မှာပေါ့ဒီပြဿနာပြေလည်စေရေးအတွက်ဘယ်လောက်ထိများမျှော်လင့်လို့ရပါမလဲခင်ဗျာ
အခုထိတော့အားရဆရာတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ကတော့ advocacy ဘိုင်းမှာတိုက်တွန်းတဲ့ဘိုင်းမှာကျွန်တော်ပို့ပြီးအားဆိုင်ဖို့လုပ်တယ်။ဥပမာအခုဘာမအက်ကိုအတည်ပြုလိုက်မယ်ဆိုရင်ဒီလူသားချင်းစာနာထောက်ပံ့မှုက million 220ကျော်ပါတယ်။ပြီးတော့အခုဒီ appropriations လို့ခေါ်တဲ့ဒီထောက်ပံ့မှုမှာလည်းအခုလောင်းမယ်။ဆိုတော့ကျွန်တော်တို့အနေနဲ့ပို့ပြီးတော့အဓိကထွတ်တော်မှာပေါ့နော်။ထွတ်တော်မှာအောက်ထွတ်တော်မှာပဲဖြစ်ဖြစ်အထက်လွတ်တော်မှာပို့ပြီးတော့ဒီတိုက်တွန်းဖို့အလုပ်လုပ်ဖို့လိုတယ
်။ဦးစိုးသုံးမုံအခုလိုဖြေချပေးတာကျေးဇူးပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများကြီးတင်ပါတယ်
။ချင်းပြည်နယ်ကသတင်းကိုကိုညံဝင်းအောင်ကမေးမြန်းတင်ဆက်ထားတာပါ။ VOA အမေရိကန်တန်ကတောက်ချာနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL-70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ် မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA ကမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသခြင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ချိန်ကြောက်ပါပြီ။နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ပေးမှာပါ။ပထမဆုံးအနေနဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါရစေ။ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်လိုင်စာမြို့မှာပေါက်ဖွားတဲ့ရခိုင်တပ်တော်အေအေအကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူပူတွဲတင်ဆက်ထားပါရခင်ဗျာ
။ရခိုင်တပ်တီထောင်မှုအတွက် KIA ကချင်တပ်ဖွဲ့ချုပ်ကိုင်နဲ့တရုတ်မြန်မာနယ်စပ်လိုင်စာဒေသမှာရခိုင်လူငယ်26ယောက်ကိုKIA စစ်တင်တာပေးနိုင်တာကြောင့်ရခိုင်တပ်ပေါ်ပေါက်လာရတာကိုလူသိများပါတယ်။ဆယ်နှစ်ကျော်ကာလအတွင်းရခိုင်တပ်မှာအင်အားထောင်ပေါင်းချီရှိလာတာကိုလည်းတန်တော်ဖြစ်နေကြပါတယ်။ရခိုင်ပြည်နယ်နေရာအနှံ့ပြားမှာရောက်နေတဲ့ရခိုင်လူငယ်တွေရဲ့နိုင်ငံရေးစိတ်ဓာတ်ပြင်ထောင်ပုံကိုရခိုင်တပ်တော်တီထောင်ပြီးပြသလိုက်တယ်လို့ဖြစ်နေပါတယ်။ရခိုင်ပြည်ထဲဝင်လာတဲ့2015မှာရခိုင်တပ်တော်မှာအင်အား3000ဝန်းကျင်ရှိနေပါပြီ။ဣသရေလနိုင်ငံတည်ထောင်မှုအတွက်ကမ္ဘာအရရမှာရောက်ရှိနေတဲ့ဂျူးလူမျိုးတွေဥရောပမှာစုဝေးကြတဲ့သမိုင်းဖြစ်စဉ်နဲ့ခတ်ဆင်စဉ်ပဲလို့ပြောနိုင်ပါတယ်။ကျောင်းပြရန္နာကျွေးဝတဲ့ကချင်ပြည်နယ်မှာရခိုင်လူငယ်တွေရောက်နေတာကြပါပြီ။ဖားခန့်ကျောက်စိမ့်ပြည်မှာအလုတ်လုတ်ဖို့လာသူတွေထဲမှာရခိုင်လူငယ်တွေအများအပြားပါဝင်ပါလေ။ဤရခိုင်တပ်တော်တီထောင်တဲ့အခါကျောက်စိမ့်မီကရေမစေးသမားအုပ်စုဟာစစ်သားစုဆောင်ရာအရပ်ဖြစ်လာပါတယ်။ရခိုင်တပ်တော်တီထောင်မှုရခိုင်ပြည်နယ်မှာစစ်သားစုဆောင်စရာမလိုတော့ပါဘူး
။ရည်ရွယ်ချက်အမျိုးမျိုးနဲ့ကျောက်စိမ့်မီမှာရေမစေးသမားဖြစ်နေကြတဲ့ရခိုင်လူငယ်တွေဟာ KIA ကချင်တပ်မှစစ်တင်တန်းတက်လိုက်တာနဲ့ရခိုင်တပ်သားဖြစ်သွားပါတယ်။ဒါကြောင့်ကချင်ပြည်နယ်မှာရခိုင်စစ်တီတွေနေချင်းညာချင်းအလုံးအင်းနဲ့တိုးပွားလာနေတာဖြစ်ပုံရပါတယ်။ရခိုင်တပ်တော်တွေဝင်ကျင်ရင်ဖားကန့်မြေမှာအေးအေးဓာတ်ခဲပမာရနိုင်လေလို့မေးလိုက်တာနဲ့စစ်တင်နန်းတက်ဖို့အတွက်အေးအေးကိုစလဲနဲ့အဆက်အသွယ်ရာသွားတယ်လို့ Global Witness အဖွဲ့ကဆိုပါတယ်။မြမအလို့သမားဥယေနှစ်ရာခိုင်နှုံးဟာရေမစေးအလို့သမားတွေဖြစ်ပါတယ်။ကြောက်စင်းအရေးအသွေးကိုသိနိုင်ဖို့အတွက်ရေစေးပြီးမှသွေးကြရပါတယ်။ရေမစေးရင်ကြောက်စိမ့်တံပိုးမသိနိုင်ပါဘူးရေမစေးရသေးတဲ့အရင်တုန်းကိုမြေစာပုံထဲမှာကောက်ယူပြီးရောင်းဝယ်သူတွေဟာရေမစေးသမားတွေဖြစ်ပါတယ်ဒီနေရာမှာတရုတ်လိုလော်ပန်းလိုခေါ်တဲ့လုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ
်ကြောက်တူဖော်သူတဝက်တော့ကဒေသခံလော်ပန်းတွေရဲ့အဆက်အသွယ်ရှိကြောင်းသိရပါတယ်လက်လုံလက်စားတူဖော်သူတို့ရဲ့စားဝတ်နေရေးကိုလောပန်တွေကထောက်ပပြီးရေမစေးကြောက်တွေ့တဲ့အခါမှာရရှိတဲ့အကျိုးအမြတ်ကိုဝေစုခွဲကြပါတယ်။ရေမစေးသမားတွေမှာလောပန်ဖြစ်တာလူတွေလည်းရှိပါတယ်။အများစုကတော့မန္တလေးတိုင်းကတရုတ်တွေနဲ့ရခိုင်ကရွှေပြောင်းလာသူတွေကလောပန်လုပ်ကြတာများတယ်လို့ဆိုပါတယ်။လောပန်တဦးမှာရေမစေးသမား30လောက်အထိရှိနိုင်တယ်လို့သိရပါတယ်။ဒါပေမဲ့စက်ကြီးအစည်းအဝေးပေးပြီးတဲ့အခါ30ရာခိုင်နှုန်းသာရေမစေးသမားအတွက်ကျန်တယ်လို့ခန့်မှန်းကြပြီးမဲ့လောပန်းနဲ့ဆက်သားလူတွေကများပါတယ
်။လောပန်းတွေဟာရခိုင်တပ်အပါအဝင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့လည်းအဆက်အသွယ်ရှိတယ်လို့ဆိုပါတယ်။ရေမစေးကြောက်ရှာဖွေသူတွေထဲမှာမွေးရစေးစားသုံးသူတွေအများအပြားရှိတာမို့မွေးရစေးကရတဲ့ငွေမဲကိုကြောက်စိမ့်လုပ်ငန်းမှာပြန်သုံးတာတွေရှိပါတယ်။ရခိုင်တပ်နဲ့ချင်းတပ်တွေအတွက်လက်နက်ခဲယမ်းဝယ်ယူရမှာလဲကြောက်စင်းငွေကိုအသုံးပြုတယ်လို့ဆိုပါလေ။မွေးရစေးဆွဲမှုနဲ့မြေပြိုမှုဟာကြောက်စင်းရှာသူရင်ဆိုင်ရတဲ့ဘေးအန္တရာယ်တွေဖြစ်ပါတယ်။2009ခုနှစ်ကစပြီးမြေစာပုံပြိုကျလို့တည်ဆုံးရသူပေါင်း2000ကျော်ရှိနေပြီလို့လွန်ခဲ့တဲ့ဒီဇင်ဘာ26ရက်နေ့ထုတ် 11 Journal မှာခန့်မှန်းထားပါတယ်။ရေမစေးသမားရှာဖွေတွေ့ရှိတဲ့ကြောက်စင်းရိုင်းအများစုဟာယူနန်ပြည်နယ်ကရွှေလီကျေကောင်နဲ့ရင်ကျန်းမြို့တွေမှာသွားစုကြတယ်လို့ဆိုပါတယ်
အခုဆိုရင်ခိုင်တက်တော်မှာအမျိုးသမီးစစ်တီတွေလည်းရှိနေပါပြီ။လက်နက်ကင်တွန်သားမှာရခိုင်အရေးအောင်မြင်မယ်လို့ယုံကြည်ပြီးတက်သေးဝင်လာတဲ့အမျိုးသမီးတွေရှိသလိုအလောက်ကင်မရှိလို့စစ်တပ်ထဲရောက်လာသူတွေလည်းရှိပါသေးတယ်။အမျိုးသမီးစစ်တီတွေဟာအသက်20ဝန်းကျင်အရွယ်တွေဖြစ်ကြပြီးရိုက်စားဌာနချုပ်မှာနှစ်လအတင်တန်းတက်ရတယ်လို့သိရပါလေ။တင်တန်းကာလမှာရုံးလုံးကစီမံအုပ်ချုပ်မှုနဲ့စရင်းအင်းအတက်ပညာတွေကိုလည်းလေလာကြရပါတယ်။ဒါကြောင့်ရခိုင်အမျိုးသမီးစစ်တီတွေဟာရုံးအလုံးနဲ့ထောက်ပို့ရေးအလုပ်တွေကိုလုပ်ကြရတာများတယ်လို့ဆိုပါတယ်။ကရင်ကချင်းနဲ့ဝတ်တပ်တွေမှာလည်းအမျိုးသမီးစစ်တီတွေရှိတာမို့ရခိုင်တပ်တော်ကလည်းအမျိုးသမီးစစ်တီစုဆောင်းတာဟာစီယုံရေးအတွက်ဖြစ်ပုံရတယ်လို့မြင်သူတွေလည်းရှိပါတယ်။ထူးခြားတာကတော့တော်လန်ရေးထဲမှာပါဝင်လာတဲ့အမျိုးသမီးစစ်တီတွေထဲမှာရှည်ရန်ကနေတိုက်ခိုက်ခြင်းစိတ်ပြင်းထန်နေကြတာပါပဲ။ဘာကမှလူဦးရေ3,000-3,000ကျော်ရှိတယ်လို့မွန်ကြီးခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့2020အောက်တိုဘာလထုတ်ဒေသဆိုင်ရာမှတ်တမ်းမှာဖော်ပြပါတယ်။ရွှေပြောင်းလူသားတွေကတက်တွေ့ရင်လူဦးရေ4,000-5,000လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
။ဦးအောင်ကင်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုကြားကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအရွယ်မတိုင်မီနှလုံးပေါက်ပိတ်ဆို့မှုအကြောင်းကိုပြောပြထားပါတယ်။မြမနိုင်ငံမှာရုတ်တရက်နှလုံးပေါက်တာအရင်တုန်းကအသက်ကြီးသူတွေမှာသာဖြစ်နေတာကနေအခုတော့အသက်ငယ်သူတွေမှာဖြစ်လာကြတယ်လို့နှလုံးအထုကုသမားတော်တွေကသတိပေးထားပါတယ်။ဘာကြောင့်အခုလိုနှလုံးပေါက်ရတာလဲ။ဘယ်လိုကာကွယ်ရသလဲဒီအကြောင်းမန္တလေးစစ်ရုံကနှလုံးရောဂါအထူးကုနဲ့မန္တလေးတက္ကသိုလ်နှလုံးရောဂါအထူးကုဌာနပါမောက်ကဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ပါမောက်ကဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့ဒီနှလုံးဖောက်တာကြောင့်မြန်မာနိုင်ငံမှာဒီအရွယ်မတိုင်မီပေါ့ဆရာနော်တည်ဆုံးနေရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းအရွယ်မတိုင်မီနှလုံးဖောက်ပြီးတည်ဆုံးခြင်းဆိုတာကတော့ပုံမှန်အဖြစ်တော့ဒီနှလုံးသွေးကြောပိတ်ယောဂါနှလုံးသွေးကြောခြင်းယောဂါဆိုတာအသက်40ကျော်ပေါ့အမျိုးသားတွေဆိုရင်အသက်40ကျော်အမျိုးသမီးတွေဆိုရင်အသက်50ကျော်တည်ဆုံးတာအရွယ်တွေမှာဖြစ်လေဖြစ်တာရှိတာပေါ့အဲ့ဒီအရွယ်ထဲဆော့ပြီးတော့နှလုံးသွေးကြောခြင်းနဲ့နှလုံးသွေးကြောပိတ်တယ်ပေးသွားတယ်ဆိုလို့ရှိရင်တော့အရွယ်မတိုင်မီနှလုံးဟာတက်ရတယ်ပေါ့နှလုံးသွေးကြောခြင်းသွေးကြောပိတ်ဖြစ်ပြီးသေဆုံးတယ်လို့သတ်မှတ်လို့ရတယ်ပေါ့သူတပြင်းတော့ဆေးရုံရောက်တာတော့သွေးကြောပိတ်တဲ့ဟာတွေရောက်တာပေါ့သွေးကြောခြင်းကတော့ပြင်ပါဆေးကန်းနေမှာပဲကူချတာများတယ်ပေါ့လေအရင်တုန်းကတော့ကျွန်တော်တို့ကျောင်းသားဘဝဆရာဝန်ပေါ့ဆာဘဝတုန်းကတော့သွေးကြောပိတ်တဲ့လူနာတွေကအများသောအားဖြင့်အသက်60ပတ်ဝန်းကျင်ကြီးများတယ်အဲ့ကျွန်တော်တို့မှာသာတက်တဲ့အတူတူဆရာဝန်ပေါက်စားဖြစ်တဲ့အချိန်ကျတော့အသက်50အရွယ်ကြီးပို့ပြီးဖြစ်လာတယ်။အခုကျွန်တော်တို့ကိုယ်တိုင်နှလုံးသွေးကိုဆရာဝန်ဖြစ်လာတဲ့အချိန်ကျတော့အသက်40နဲ့40အောက်ကြီးဖြစ်လာတယ
်။ဟုတ်ကဲ့ဆရာကြီးတော့နောက်ရောဒီ40အောက်ပေါ့နော်ဘလောက်အရွယ်မတိုင်ခင်ငယ်တာအထိတွေ့နေရပြီလဲဆရာကြီ
း။အခုကျွန်တော်ရဲ့မန္တလေးသွေးရောဂါကူဆေးရုံကြီးနဲ့နှလုံးရောဂါအထူးကူဌာနရဲ့နှလုံးသွေးကြောပိတ်လုံနာတဲ့တက်မှတ်တမ်းအရာအသက်အငယ်ဆုံးနှလုံးသွေးကြောပိတ်တဲ့လူက20နဲ့တနည်းအဲ့တော့ဒီလို20ကြော၄30ကြော၄တဲ့အတော်များများရှိပါတယ်ခမန်းကြီးကျွန်တော်တို့ percentage နဲ့ပြောရမယ်ဆိုရင်တော့ဒီလိုအသက်30အောက်နှလုံးသွေးကြောပိတ်တဲ့လူနာကနှလုံးသွေးကြောပိတ်ယူနာတွေအားလုံးရဲ့ 10% လောက်ရှိတယ်အသက်40အောက်ဆိုလို့ရှိရင်တော့ 25% လောက်ဖြစ်ရှိတယ်လို့အကြံဉာဏ်ပြောလို့ရပါတယ်အဲ့ဒီမှာအများစုကတော့ယောက်ျားလေးတွေဘာဖြစ်လို့လဲဆိုတော့ဆီလေးတောက်တယ်ကွန်ဆာတယ်နောက်တစ်ခုကတော့အခုခေစားနေတဲ့ e-cigarette or vape ပေါ့နော် vape ရှူတာတွေအဲ့ဒီဟာလေးတွေလည်းများလာတဲ့အခါမှာအခုဒီဘက်မှာကျွန်တော်ငငယ်ရွယ်ရွယ်နဲ့အရွယ်မတိုင်ဘူးသေချောချင်းသေချောပိတ်တဲ့လူနာတွေသေချောပိတ်လို့အသက်ဆုံးရှုံးရတာလေးတွေပို့ပြီးတော့များလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာသေချောပိတ်သေချောချင်းအကြောင်းပေါ့နော်ဒီနှလုံးဖောက်ပြီးတော့သေးဆုံးရတာရဲ့အဓိကအကြောင်းရင်းဆိုရင်ဆရာကြီ
းဒီသွေးကြောခြင်းသွေးကြောပိတ်ပြီးတော့နှလုံးဖောက်ပြီးသေဆုံးရတယ်ပေါ့နော်ကျွန်တော်တို့ပြောရရင်တော့ heart attack ပေါ့နော်အဲ့တော့ heart attack and sudden cardiac death ခေါ်လာပေါ့လေရုတ်တရက်ဒီနှလုံးခုန်ရပ်ပြီးသေဆုံးခြင်းပေါ့နော်ဒီလိုဖြစ်ရတဲ့အကြောင်းရင်းရဲ့အခြေခံတွေမှာတော့ natural body သူ့ဘာသူဖြစ်တဲ့ဖြစ်ထိုက်တဲ့ဖြစ်တဲ့ဟာကတော့အသက်ကြီးတဲ့အကြောင်းရင်းပေါ့နော်အသက်ကြီးရင်သွေးကြောတွေမာလာတယ်သွေးကြောထဲမှာအဆီးတွေညားလာတယ်အဲ့ဒါကြောင့်မလို့သွေးကြောကျင်ပြီးပိတ်တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့မျိုးသားတွေအမျိုးသမီးတွေထက်ပိုပြီးတော့ဒီရောဂါဖြစ်တတ်တယ်နောက်ကျန်တာတွေကတော့ဒီပြုတ်ပြင်းပြောင်းလဲလို့မရနိုင်တဲ့ဟာကရိုးရိုးပီစာပေါ့နော်ကိုယ်ရိုးရိုးထဲမှာအသက်ငယ်ရွယ်ရွယ်နဲ့နှလုံးသွေးကြောကျင်သွေးကြောပိတ်ဖြစ်တယ်လေဖြတ်တယ်ဒီလိုရာဇဝင်ရှိခဲ့ဘူးတွေဟာငယ်ငယ်ရွယ်ရွယ်နဲ့ဒီကြေကြောခြင်းပြေကြောပိတ်ဟာတက်ပြီးရနိုင်ပါတယ်
ဟုတ်ကဲ့ဆရာနောက်ဒီပြုပြင်ပြောင်းလဲကာကွယ်လို့ရနိုင်တဲ့အနေအထားရော
ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဟာတွေကတော့သွေးတိုးယောဂါစီဂျိုယောဂါသွေးတွင်းအဆီများခြင်းယောဂါနောက်တစ်ခုကတော့ဆေးလိပ်ပေါက်တာပေါ့နော်ပြည်မနိုင်ငံအနေနဲ့ပြောရရင်တော့ဆေးလိပ်တစ်ခုလည်းကွက်ပြောလို့မရအောင်ဆေးလိပ်နဲ့ဆေးရွက်ကြီးလို့ခြုံပြောမှပဲရပါမယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံကတချို့တွေကဆေးရွက်ကြီးကိုဆေးလိပ်အနေနဲ့တောက်သုံးတာမဟုတ်ဘဲနဲ့ကောင်းထဲမှာထည့်ပြီးတော့စားကြတာဒါတွေကတော့ဒီသွေးကြောချင်းသွေးကြောပိတ်နဲ့ဟာတက်ကိုဖြစ်စေနိုင်တဲ့အဓိကအကြောင်းရင်းတွေပါဒါတွေကတော့ကိုယ်အနေနဲ့ဆေးလိပ်ဆေးရွက်ကြီးကိုရှောင်ရှားမယ်သွေးတိုးယောဂါကိုသေချာကုမယ်စီဂျုံယောဂါကိုသေချာကုမယ်သွေးထဲမှာအဆီများတဲ့ဟာကိုစားသောက်အနေထိုင်နဲ့ဆေးသေချာကုမယ်ဆိုရင်ဒီယောဂါဖြစ်ပွားမှုနဲ့ဒီယောဂါရဲ့တည်ဆုံးမှုကိုလျှော့ချနိုင်တဲ့ဟာပေါ့နော်အရက်အနေနဲ့ကတော့အရက်ကိုတင်းတင်းတယောက်ပတ်စွာအမျိုးသမီးတယောက်ဟာတရက်ကိုတစ်ပတ်ထဲမပိုဘူးမျိုးသားတယောက်ဟာတရက်ကိုနှစ်ပတ်ထဲမပိုဘူးဆိုလို့ရှိရင်တော့ဒါ healthy alcohol drinking လို့ခေါ်ပါတယ်ဒီတဲ့ပိုပြီးတောက်မယ်ဆိုရင်တော့ဒီနှလုံးယောဂါပါဝင်အခြားယောဂါတွေကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းရင်းတစ်ခုပါနောက်တစ်ခုကတော့ကိုယ်လက်လှုပ်ရှားမှုနေပါခြင်းနဲ့အဝလွန်ခြင်းတွေဟာလည်းဒီနှလုံးသွေးကြောခြင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့တွန်းပို့နိုင်တဲ့အကြောင်းရင်းတွေဖြစ်ပါတယ်ဒါရီလည်းကိုယ်အနေနဲ့ regular exercise လုပ်မယ် weight short မယ်ဆိုလို့ရှိရင်တော့ဒီယောဂဖြစ်ပွားနှုန်းသေဆုံးနှုန်းကိုချော့ချပေးနိုင်တဲ့ပြဿနာတွေလည်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစိတ်ဖိစီးမှုကရောဘယ်လောက်ထိသက်ရောက်မှုရှိလဲဆရာ
စိတ်ဖိစီးမှုကလည်းအခုနောက်ပိုင်းမှာတော်တော်လေးဒီနှလုံးယောဂနဲ့ပတ်သက်လို့နှလုံးသွေးကြောချင်းသွေးကြောပိတ်ယောဂကိုဖြစ်ပွားပြီးပိုဆိုးစေတဲ့အကြောင်းရင်းတစ်ခုရဲ့မှာပါပါတယ်တော့ဒီစိတ်ဖိစီးမှုယောဂကအဓိကကတော့ဒီနှလုံးသွေးကြောချင်းသွေးကြောပိတ်ယောဂါကိုဖြစ်စေတာထက်ဒီလိုယောဂါဖြစ်ဖို့ရအခြေခံအကြောင်းရင်းရှိနေတဲ့လူတွေဒီယောဂါရှိနေတဲ့လူတွေကိုပို့ပြီးတော့သိုးသွားအောင်နောက်တစ်ခုကတော့ဒီရုပ်တရက်နှလုံးသွေးကြောပိတ်သွားအောင်တွန်းပို့တဲ့ factor အနေနဲ့အဓိကပိုရှိပါတယ်အဲ့တော့ဥပမာကျွန်တော်တို့ရုပ်ရှင်တွေမှာလည်းပါတယ်ပေါ့လေကိုယ်စိတ်ဆိုးလို့အရန်ဒေါသထွက်သွားတဲ့အချိန်ပေါက်ကွဲသွားတဲ့အချိန်မျိုးမှာထပ်တဲ့ရပါလားမျိုးပေါ့အဲ့တော့ဒီဒေါသနဲ့ဒီ stress ကလေဒီတွန်းအားပေးတဲ့ factor တစ်ခုအနေနဲ့ရှိပါတယ်နောက်တစ်ခုကတော့ခုဒီကမ္ဘာနဲ့အဝမ်းမှာဒီ mentally physically stress တွေပေါ့နော် competition တွေလူငယ်ဆိုတဲ့လူငယ်တွေရောလူကြီးဆိုတဲ့လူကြီးတွေရောသူအစွာနဲ့သူ stress တွေရှိလာတဲ့အခါမှာဒီနှလုံးယောဂဖြစ်တဲ့ဟာလေပုံများလာတယ်ဒါဒီ stress ကတော့နှလုံးတစ်ခုထဲတွင်ဖြစ်တာမဟုတ်ဘဲနဲ့ stress ရှောင်မလို့တွေးတိုးလာတယ်နှလုံးခုန်ညံလာတယ်နှလုံးရဲ့အလုပ်တရားပိုးလာတယ်အေးအေးပြက်လာတယ်ပေါ့နော်ဒီဟာတွေကနှလုံးပေါ်မှာ effect ဖြစ်ပြီးတော့ငိုနေကနှလုံးသွေးကြောချင်းသွေးကြောပိတ်မရှိသေးတဲ့လူတွေလည်းယောဂါဖြစ်အောင်ပံ့ပိုးပေးတယ်ရှိနေတဲ့လူကိုလည်းဒီပိတ်သွားပြီး heart attack ဖြစ်စေနိုင်တဲ့အကြောင်းရင်းတရားတွေဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ဆက်ထားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာပါအခုတခါမှာတော့အပတ်စဉ်တိုင်းရင်းသားဒေသကအဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာပါတိုင်းရင်းသတင်းတောက်တွေကပဲတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းရင်းသားသတင်းတောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာကနေနားဆင်ကြရမှာတွေကတော့ ရှမ်းပြည်နယ်တောင်ပိုင်းတနုကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေတလန်တွေယူဆောထိတွေကိုအချိန်ဟုန်မြင့်တိုက်ခိုက်သွားမယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်လိုက်ပါတယ်။မွန်ပြည်နယ်ကေအန်ယူထင်းချုံနယ်မြေတထုံခရိုင်တမဟာတဲနယ်မြေမှာရှိတဲ့ထုံးပိုလီကျေးရွာမှာရွာလုံးကျွန်းနီးပါးစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးလိုက်တဲ့အပြင်ဒေသခံ၁၀
ရခိုင်ပြည်နယ်ပုံနာကျွန်းစစ်တွေမြောက်ဦးနယ်ကျောက်တော်မြို့လိုတွေမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့အပြန်အလှန်လူတွေလိုက်လံဖမ်းဆီးသွားပြီးတဲ့နောက်စစ်ကောင်စီဘက်ကကုန်းလမ်းရေလမ်းတချို့ရဲ့တောလာခင်းတွေကိုအကန့်အသတ်မရှိပိတ်ထားလိုက်ပါတယ်။စွန်လ22ရက်နေ့ကစစ်တွေမြို့မှာစစ်ကောင်စီတပ်ကအရာရှိတယောက်နဲ့တပ်သားတယောက်ကိုရခိုင်တပ်တော်ကဖမ်းဆီးသွားပြီးတဲ့နောက်စစ်တွေမြို့
ပြောပါတယ်ချင်းပြည်နယ်ဒီတိုင်မြောက်ဦးပုံနာကျွန်းနဲ့ကြောက်တော်ကိုပြည်ဆွဲနေတဲ့လိုင်းကားတွေကိုလည်းယာယီရက်တံထားတယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်ဒီတိုင်မြောက်မှာနန်းစတီယံပညာရေးဝန်ထမ်းတွေနဲ့ပတ်သက်ပြီးPDF ဆိုလိုင်းရတတိပေးစာထုတ်ပြန်ချက်ကိုလော့စပီကာနဲ့လိုက်လံကြေညာပေးတဲ့လူမှုကူညီရေးအဖွဲ့ဝင်အုပ်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ် ရဲတပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့တနင်္လာနေ့တုန်းကသူတို့နေအိမ်တည်တည်ကိုတွားရောက်ဖမ်းဆီးခဲ့တာလို့တည်တည်မြို့ခံသူကပြောပါတယ်တည်တည်မြို့ခြေဆိုင်ရှလုံးမြို့ကမတီအဖွဲ့ဝင်အုပ်ဖြစ်တဲ့ကိုအိုင်းခက်မွန်နဲ့ကိုလျန်းဆိုင်မုံတို့ဟာ PDF ဆိုလမ်းရဲ့တတိပေးစာကိုကျင်ညာလို့ဖမ်းဆီးခံရတာပါအဲ့ဒီထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီကဦးဆောင်ဖွင့်နေတဲ့ကျောင်းတွေမှာ အလုံးလုံးနေတဲ့နန်းစီရံပညာရေးဝန်ထမ်းတွေစစ်ကောင်စီနဲ့အချိန်ဆက်ရှိတဲ့ပေါ်ရာဆောင်တွေစစ်ကောင်စီနဲ့ပူးပေါင်းပြီးကြောင်းဖွင့်ထားတာတွေစွန်လ28ရက်နေ့နောက်ဆုံးထားပြီးပိတ်ဖို့ထုတ်ပြန်တတိပေးထားတာဖြစ်ပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့အထက်ပတ်ရှိအေယာဝတီမြစ်ဆုံအနီးတစ်ဝိုက်ကအကြီးစားရွှေတူးဖော်မှုတွေကြောင့်ဒေသအခေါ်မဲတော်ကူဆိုတဲ့နေရာနဲ့အင်ဒိုယန်ဆိုတဲ့ကျေးရွာပျက်စီးလာနေတယ်လို့ဒေသခံတွေကပြောပါတယ်စစ်အာဏာသိမ်းကာလအတွင်းလုတ်ကင်နေတဲ့စစ်ရန်များကြီးတွေနဲ့အကြီးစားလုတ်ကင်နေတဲ့ရွှေတူးဖော်မှုလုပ်ငန်းတွေကြောင့်မေခနယ်မလီခါမျက်နှာမြင့်ကြားက ရေတိုက်စားခံရမှုတွေကိုစတင်ကြုံတွေ့နေရပြီးလို့မြစ်စုံဒေသခံတယောက်ကပြောပါတယ်2022ခုနှစ်အတွင်းမြစ်စုံတဖက်ကမ်းမှာရှိတဲ့အင်ဒိုယန်ကျေးရွာလဲရွာလန်းအိမ်ချမ်းဝင်းတွေလေယာဉ်ဥယျာဉ်ခြံတွေထဲရွှေတူးဖော်မှုတွေကြောင့်ကြိုင်ဝန်းကျန့်ခွက်မြေစာပုံတွေနဲ့ပြည့်နေလာနေပြီးပျက်စီးလာတဲ့အပေါ်ဖြစ်ရှင်းပေးဖို့စစ်ကောင်စီရဲ့ကချင်ပြည်နယ်အစိုးရကိုတောင်းဆိုထားပေမဲ့အ
ကြောင်မပြန်သေးတဲ့အတွက်ကချင်လွတ်လပ်ရေးတပ်မတော်KIO ထံနဲ့ထပ်မံတောင်းဆိုထားတယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်နယ်မှာကင်ယူထိန်ချုပ်နယ်မြေတထုံခရိုင်တပ်မဟာတင့်နယ်မြေမှာရှိတဲ့ဖုံးပိုလေးကျေးရွာမှာရွာလုံးကျွတ်နေပါစစ်ကောင်စီတပ်မျိုးရှုပ်ဖျက်ဆီးခံလိုက်တဲ့အပြင်ဒေသခံ၁၀ဦးခန့်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စွန်လ၂၅ရက်နေ့ညနေပိုင် ါလို့ဒေသခံတွေကပြောပါတယ်။အဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဘိနေတော်ဖက်စစ်ကြောင်းလေးကြောင်းနဲ့တက်လာတာဖြစ်ပြီးလမ်းတစ်လျှောက်မှာလည်းလက်နက်ကြီးတွေနဲ့ရွာထဲကိုပစ်ခတ်ခဲ့တယ်လို့ TNL ဘက်ကလည်းပြောပါတယ်။ဒါကြောင့်စစ်ကောင်စီစစ်ကြောင်းထိုးလာတဲ့လမ်းတစ်လျှောက်ရှိကျေးရွာ၁၀ရွာကဒေသခံထောင်နဲ့ချီလဲနေရက်ကနေထွက်ပြေးတင်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်။
ရှမ်းပြည်တောင်ပိုင်းတနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေဇလံတွေပြူစောထီတွေကိုအရှင်ဟုန်မြင့်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်ပင်းတရရွာငံဖြတ်လန်းကိုမတုံးကြဘူးပြည်သူလူထုကိုဂျိုးဖြူပျောက်ကြားပြည်သူ့ကာကွယ်တပ်ဖွဲ့ကသတိပေးစာထုတ်ပြန်ကြေညာလိုက်ပါတယ်အဲ့ဒီလမ်းကိုသွားလာတဲ့စစ်ကောင်စီရင်နမ်းတွေကိုစောင့်ကြတိုက်ခိုက်ရမှာဖြစ်တာကြောင့်ဇွန်လ29ရက်နေ့ကစလို့အဲ့ဒီလမ်းကိုအသုံးမပြုကြဘူးတရက်ခံလူထုကိုကျိုးပြူပြောက်ကြအဖွဲ့ကတတိပေးလိုက်တာဖြစ်ပါတယ်လူထုအနေနဲ့အရေးပေါ်ဖြတ်တန်းသွားလာရမယ်ဆိုရင်ကားမှန်ချမောင်းပေးဖို့နဲ့စစ်ကောင်စီရင်သားနဲ့ဆုံရင်အ ਨੇ ဆုံးကိုက်300အကွာကနေမောင်းဖို့လဲစာမှာဖော်ပြထားပါတယ်ကျိုးပြူပြောက်ကြတပ်ဖွဲ့ကို2022ခုနှစ်မတ်လ9ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပါတယ်
အခု
ဒီစက်ပီးတည်င်းလာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုရိုင်းလက်ခံတွေ့ဆုံတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဇွန်လ14ရက်နေ့မှာဒုတိယအကြိမ်ထပ်မံကမ်းလှမ်းခဲ့ပါတယ်အခုချက်ထိတွေ့ဆုံဖို့အတွက်လက်ခံမယ်လို့အကြောင်းပြန်ကြားထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေရှိသေးတာပါတော့မှာလဲမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
ပြောရဲ့ဖွဲ့မရှိသေးတဲ့အပေါ်ရခိုင်တမတော်အေးအေးပြောရဲ့စုခွင့်ရှိသူဥခိုင်ဒုက္ခကအခုလိုပြောပါတယ်အမှန်ကငင်းကြီးအောင်ဆွေးနေတဲ့စဉ်းစားပွဲမျိုးဆိုရင်အဲ့ဒါကကောင်းတယ်လို့ပြောလို့ရနိုင်ပါတယ်ဒါပေမဲ့ခိုင်တဲ့အခြေအနေတစ်ခုကိုအကြက်တဲကာလတစ်ခုကိုဖြစ်ကြဖို့အတွက်ငင်းကြီးကိုတုံးချတဲ့ပုံစံမျိုးဆိုလို့ရှိရင်တော့ဒီကကပြည်သူလူထုအတွက်ကောင်းတဲ့လက္ခဏာမဟုတ
ရှမ်းမြောက်ကချင်ပြည်နယ်နဲ့စကိုင်းတိုင်းမှာမြမစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်။ကချင်လွတ်မြောက်ရေးတပ်မတော်
ကျွန်တော်ပြောနိုင်တာတော့အခုတတိယကတော့ကျွန်တော်တို့ဒီမှာကျွန်တော်ကြားတလို့ဘာမှပြောလဲဖြစ်ဘူး။အရင်ကကျွန်တော်တို့ဒီထုတ်ပြန်ကြေညာတဲ့တွေထုတ်ထားတဲ့အတိုင်းလောက်ပဲကျွန်တော်ပြောလို့ရမှာပါ။အဲ့ဒါပြဖြစ်မှာပါ။ဘာမှပြောလဲရှိတာကျွန်တော်မကြားဘူး။ကျန်တဲ့အားလို့ကျွန်တော်ဖိကြလို့မရဘူး။ပါဝင်တိပါဝင်ထပ်တူတဲ့အားလုံးပါဝင်ပြီး။နိုင်ငံရေးကိစ္စတွေကိုဒါမှမဟုတ်ဆွေးနွေး
ဒီတိုင်းတာတဲ့ဖြတ်တွေဟာမီရှိုးတွေဟာမိုးရင်းကာလမှာတော့မရှိအောင်တော့ဘူးနေ့တိုင်းလို့လို့အဆက်မပြတ်မီရှိုးတာပြနောက်ပြီးတော့ဒီမီလောက်ကိုက်သွင်းနေရွာတွေနော်ဒီလိုပြီးလွားနေရတာဘုံသုံးကနိုင်ရွေးနဲ့ဒီပြလာဆူနေဝဲလာပြောလို့ဆိုတာတိတ်တော့အဲ့ဒီမရှိဘူးလေဘယ်လိုတွေ့ကျင်တပါဆိုရင်တော့ဗျာတော့နိုင်ငံရနဲ့ထွက်ပါဆိုတော့ကျွန်တော်ပြောပြတာလေဒီအချက်ကဖက်ဒရယ်ဒီမိုကရေစ
ဒီမှာရေထိုးထားပေမဲ့စစ်တပ်အာဏာယူပြီးတဲ့နောက်ပြည်ပြည်နယ်အပါဝင်ခေအန်ယူထိန်းချုပ်ရာဒေသတွေမှာစစ်တပ်နဲ့တိုက်ပွဲပေါင်း9000ကျော်ဖြစ်ပွားခဲ့တယ်လို့ရိုးစောတောင်းကြီးကပြောပါတယ်ဆက်ပြီးတော့ချင်းကျောင်းသားခေါင်းဆောင်စလိုင်းတင်မအူကိုဗိုလ်ချုပ်နေဝင်ဆက်အစိုးရကကြိုးပေးကွန်ရက်ခဲ့တဲ့60လနှစ်မြောက်စလိုင်းတင်မအူနဲ့အခမ်းအနားကိုမြန်မာနိုင်ငံလုံးဆိုင်ရာချင်းကျောင်း สไลด์ที่มาอุ้ยเอาไม่ไหวนี่ปลุกพี่ลายาเดเลสุราเรกุโรโกโรบากันในสุสีปีชาบาร์เองชูเชนตันตัดอุปเชดจังตาของสองสไลด์ที่มาอุ้ยตุยเอ็งไงอุสังลูกชาบุรีจังบุชงนิเวงกับพันซีทองชาบีอินเซนทองมาจูบีกุมยาเคราพี่บาร์เองสไลด์ที่มาอุ้ยเนี่ยปัตตบีเลสีเชนจังตามยาตมะกับอุกตาสไลด์ทั้งนี้กับยิ่งคู่ลูกเบียวสุบาร์เอง
จำนวนสไลด์ที่มองว่าจำนวนเรื่องจังดาข้องสองที่ตัวนู้นเมื่อวานงานลุงเซนชิจงดาทำไมก็ชิจงดูจังดาเนี่ยป่าวันตู้เย่อู่ช่างหูตู้เย่เยสันเตตีตู้เย่ปีสังหูแต่งดีอัดด้วยอันนี้นะคำหูอัดเส้นเนี่ยอัดที่ตู้เย่ตัวลำหูกูจำนวนเรื่องสัตว์ที่มาจูเรอันนี้เนี่ยจำนวนเรื่องลุงดาเทมาสไลด์ที่มองว่าเมื่อวานชีลีบาร์เอสุเอฮาวกู
จำนวนจีนเฮนโดอัพที่จำนวนรู้ที่มาดูรูอยากชิมชิบาร์แต่ถ้าบีร่าจะดูจังหวัดอุปเชดสไลด์ที่มองว่าทั้งกว่าชาวสกุลคนนี้ชีวิตอาชีพจุนสวยอาเกษาจังหวัดลูกชาหมู่กันในไงลูกชาหมู่เรกุสัตย์เต็มป่าวันละเคบีทั้งกว่าคนเสือเล็กคนนี้อุตส่าห์ยิ่งเข็นคนเสือเงาคนนี้อารมณ์มายิ่งเข็นด้วยมาชีวิตงานนี้เยอะจนจนอุตส่าห์ได้ป่วยเวงเข็ดดูพี่บาร์สไลด์ที่มองว่าเยสันตัดดีเนี่ยปัตตบีเชื่อมโยงด้าจะอุเซเนป
ดูกระทะเลพี่เอ็นยูจีสุยาเฟเดอร์ลีอาเวนจีเลพี่เดต้องตัดสไลด์ยามุสกังวะยิ่งคู่ลูกเบียวสุบาร์เลยสไลด์ที่มองอุปยุคเหตุลูกงาขันดาวูเป็นมีนกตัดลูกยามะงาเยยงจีเชกุตัดลูกมียาบุตุเบียวเคเลตู้ยงจีเชยันเนติเซนตันเนบะยันเนติจะนอรูจะตัวยันนั่งลงตาปีตูเตยลงเงินนั่งลงตามาเซนตันนี่เฮเบทิบาร์
Sin Anashinwiga Slain Timo Uye Kana Gugu Jupi Kumye Kebime Tuye Kanyu Chet Yungji Chetweha Yini Chinti Selet Shin Tan Nize Pibware Changkua Kunaset Chao Kune Maya Pi Ayikin Lok Shahu Masati Ke Mala Seku Yenima Puchuni Wen Se Suyaga Slain Timo Ugu Pan Sivi Insane Toma Dona Chintin Kebina Zona Naset Chao Yeni Nanepain Lina Yima Miba Sui Murigu Tasung Dia Chama Chave Jupi Kumye Kera Pibware Slain Timo Ugu Tapia Kanyare Migu อ้อมมีบีณท่องนะเสปิณิกาสะโลญมานักงานลงสั่นยาชิงจองตาตมกะอภ่วยกันนี่จุน26กูสไลน์ติมองอูนี่อภิ่ตัดมัดบีอ้อมมีภ่วยอคันนาจิมปะลาราဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေဒလန်တွေပြူစောတိတွေကိုအချိန်အဟုန်မြင့်တက်ခိုက်သွားမယ်လို့ဒေသကာကွယ်ရေးတပ်ကထုတ်ပြန်လိုက်ပါတယ်။
ဒေါ်ရှင်ကုနာရှင်နေကြတာကတော့ကျွန်တော်နေဆက်ဒေတာကတိုင်းရင်းသတင်း၆ပြည်ကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။တိုင်းရင်းသားဒေတာကသတင်းတွေကို
အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့မနက်ခင်းထုတ်လွှင့်ခဲ့တဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရဲ့အချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးပါခင်ဗျာ။ပြည်ပြည်နယ်အတွင်းတိုက်ပွဲတွေမှာပါဝင်တိုက်ခိုက်နေတဲ့မြန်မာဘက်ကဂျက်တိုက်လေယာဉ်တစ်စင်းဟာ ကြာတာပရိနေမနေ့ပိုင်းကထိုင်းနိုင်ငံလေပိုင်နဲ့အတွင်းကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်ထိုင်းဘက်ကသတိပေးခဲ့ရတယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ထိုင်းလီဒတ်ရေဒါမှာမြန်မာဘက်ကနေတိုက်လေယာဉ်တစ်စင်းထိုင်းနိုင်ငံဘက် တက်ခရိုင်အတွင်ဝင်ရောက်လာတဲ့အတွက်ထိုင်းလီဒတ်ကအက်ဖ်ဆက်ကြောင့်တိုက်လေယာဉ်နှစ်စင်းကိုအသင့်ပြင်ထားခဲ့ရကြောင်းထိုင်းလီဒတ်ကကြေညာချက်မှထုတ်ပြန်ပြောဆိုထားပါတယ်။ကမ္ဘာတော်လုံးလွတ်လပ်စွာထုတ်ဖော်ခွင့်အစဉ်အတန်းတည်တည်သာသာကျဆင်းသွားတဲ့နိုင်ငံတွေထဲမှာ မြန်မာနိုင်ငံလဲပါဝင်ကြောင်းဗြိတိန်နိုင်ငံအခြေစိုက်နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Article 19 ရဲ့အစည်းအဝေးခန်းစာအသစ်ကဖော်ပြလိုက်ပါတယ်။စစ်အာဏာသိမ်းမှုကိုစတင်သူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကြောင့်တစ်နှစ်အတွင်းမှာပဲလွတ်လပ်ခွင့်တွေထိုးချသွားတဲ့မြန်မာနိုင်ငံဟာအစည်းအဝေးခန်းစာပြုစုခဲ့တဲ့နိုင်ငံပေါင်း 162နိုင်ငံအနက်အဆင့်140မှာရှိနေကြောင်းဖော်ပြထားပါတယ်။ စပိန်နိုင်ငံမက်ဒရစ်မြို့တော်မှာ၃ရက်ကြာကျင်းပခဲ့တဲ့နေတိုးမဟာမိတ်ထိပ်သီးအစည်းအဝေးပွဲဟာကြာတာပရိနေမှာပြီးဆုံးသွားခဲ့ပြီးရုရှားရဲ့ရန်ကိုကာကွယ်ဖို့အတွက်ထပ်မံအင်အားဖြည့်တင်လိုက်သလိုတရုတ်ရဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုအတွက်လည်းသတိပေးလိုက်ပါတယ်။ဒါအပြင်ရခင်ကဂျာနီနိုင်ငံနှစ်နိုင်ငံဖြစ်တဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကိုလည်းအဖွဲ့ဝင်န ဖြစ်ပါတယ်။ဒေလာဂျာရုရှားကျူးကျော်မှုကိုခုခံရမှာယူကရိန်းနိုင်ငံအတွက်သင်္ကေတတစ်ခုဖြစ်တဲ့မွေကျွန်းကနေရုရှားတပ်တွေပြန်ဆုတ်ပေးလိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြာတာပတင်းနေမှာပြောဆိုပါတယ်။ယူကရိန်းစိတ်ကမ်းမြို့တစ်မြို့ဖြစ်တဲ့အော်ဒက်ဆာအနီးပင်လယ်နယ်ထဲကမွေကျွန်းကိုတော့ထူးကျော်စစ်အစာမိုင်းမှာပဲရုရှားတပ်တွေကသိမ်းယူခဲ့ပြီးယူကရိန်းကိုတိုက်ခိုက်တာတွေယူကရိန်းစစ်ကမ်းတွေကနေသွာလာလှုပ်ရှားမှုတွေကိုစောင့်ကြည့်တာတွေပြုလုပ်ခဲ့ပါတယ်ရုရှားတပ်တွေဆုတ်ခွာသွားကြောင်းယူကရိန်းဘက်ကလည်းအတည်ပြုခဲ့ပေမဲ့ညဘက်မှာယူကရိန်းတပ်တွေကမစ်ဆိုင်းဒုံးတွေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရုရှားတပ်တွေဆုတ်ခွာခဲ့ရတယ်လို့လည်းသိရပါတယ်
တဲ့ရင်ချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darren Smith တို့ဖြစ်ကြပါတယ်။ VOA အစီအစဉ်တွေကို line to meter 24.50 နဲ့ line lat meter 190အပြင် VOA Facebook စာမျက်နှာနဲ့ရုပ်သံကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်နဲ့မြန်မာပြည်သူအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမြင့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.